နှစ်နှစ်နီးပါးကြာရက်ဆိုင်နေခဲ့တဲ့တိုက်ခတ်တိုက်ခိုက်မှုရက်စေးဆိုင်ရာပူးတွဲဆောင်ချီရေးကော်မတီ JMC အစည်းအဝေးကိုလာမယ့်ဇူလိုင်လဒုတိယပတ်မှာစတင်ဖို့အတွက်ဒီနေ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြာသဘောတူညီချက်ရရှိတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါတိုက်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ချီရေးကော်မတီ JMC အစည်းအဝေးကို2018ခုနှစ်စက်တင်ဘာလမှာနောက်ဆုံးကျင်းပခဲ့တာဖြစ်ပြီးဒီအစည်းအဝေးတွေမကျင်းပနိုင်တဲ့နောက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်ခဲ့ရတာပါဒီကနေ့မှာတော့အစိုးရရဲ့ကိုယ်စားလှယ်အဖွဲ့နဲ့ NCA အပြည့်အစချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အပြည့်အကရက်စဲမှုခိုင်မာရေးဆိုင်ရာအလို့အဖွဲ့တို့ဟာရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲကရရှိတဲ့သဘောတူညီချက်တွေကိုငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလောင်ပေါင်ရွှေကအခုလိုပြောပါတယ
်အဓိကတော့ဒီ NCA ရဲ့အခန်းသုံးတဲ့လေးပါတဲ့အချက်တွေကိုကျွန်တော်တို့ဘယ်လိုဆွေးနွေးကြမလဲဘယ်လိုမျိုးအကောင့်တွေဖော်ကြမလဲဆိုတာကိုအဓိကဆွေးနွေးတယ်အဓိကဆွေးနွေးတဲ့အတွက်ဒီနေ့တော့ကျွန်တော်တို့ဒီဆွေးနွေးချက်က၄ခုကျွန်တော်တို့ရအဲ့ထက်မှာကြည့်ကြည့်တဲ့ဒီစနစ်ကတော့ GMC UO 2020 July 9ရက်နေ့ရှိနေတယ်ငုံပြေပေါ်မှာခေါ်မယ်ဆိုတဲ့ဟာအဓိကရည်ကြည့်တဲ့စနစ်ဖြစ်တယ
် NCA အပြည့်အစချုပ်အခန်း3ဟာပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာကိစ္စရပ်တွေပါဝင်ပြီးအခန်း4ကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးခိုင်မာအောင်လှုပ်ဆောင်ခြင်းဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကကျင်းပခဲ့တဲ့ JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကလာမယ့်နှစ်လအတွင်းမှာ UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနဲ့ JMC ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီအစည်းအဝေးတွေကိုကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်UPDJC အစည်းအဝေးကိုတော့ပြီးခဲ့တဲ့မတ်လအတွင်းကကျင်းပနိုင်ခဲ့ပြီး JMC အစည်းအဝေးကျင်းပရေးကိုတော့ဒီကနေ့မှသဘောတူညီချက်ရရှိတာဖြစ်ပါတယ်။ပြည်ထောင်စုအဆင့်အပြည့်ရပူးတွဲဆောင်ကြည့်ရေးကော်မတီ JMC U ရဲ့အတွင်းရေးမှူးချုပ်ဒေါက်တာရွှေခါကဒီလိုသဘောတူညီချက်ရရှိတာကြောင့် UPC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကျင်းပနိုင်ရေးအတွက်ပုံမခိုင်မာလာပြီဖြစ်ကြောင်းပြောပါတယ်
။တကယ်လို့ UPDJC ခုပဲအရှင်ဒီပြာဒီ GMC ကမှာဟိုတရှိမှုရှိနေတယ်ဆိုတော့ UPC တော့ဟိုခုခုခုနေတာဟောဆရာအရာကြောင့် GMC အဲ့တည်းဟိုစတဲ့ကိုလုံနိုင်တဲ့ဟာတာတော်တော်လေးကို UPC ကအချိန်ကောင်းသွားတာပေါ့နော်
2018ခုနှစ်အောက်တိုဘာလမှာကျင်းပတဲ့ NCA စာချုပ်3နှစ်ပြည့်အခမ်းအနားအပြီးမှာကရင်အမျိုးသားစည်းရုံး KNU ကတရားဝင်နိုင်ငံရေးဆွေးနွေးပွဲတွေကိုရက်ဆိုင်ခဲ့တယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကလည်း GMC စည်းဝေးတွေပါဝင်တက်ရောက်ဖို့ရက်ဆိုင်ခဲ့တာပါဒီလိုရက်ဆိုင်ခဲ့တာဟာတမ်ဘရော့တခုတည်းဖြစ်ရင်းနဲ့ပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာပြည်လည်မှုမရတာကြောင့်လို့သုံးသက်တာတွေရှိခဲ့ပြီးပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေလည်းရက်ဆိုင်ခဲ့ရတာဖြစ်ပါတယ်လောလောဆယ်မှာတော့ UPC ခေါ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံသုဒ္ဓအစည်းအဝေးကိုလာမယ့်လတွေအတွင်းကျင်းပဖို့ရှိနေပြီးဒီလိုကျင်းပနိုင်ရေးအတွက်အစိုးရကိုယ်စားလှယ်တွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေလာမယ့်အင်္ဂါနေ့မှာရန်ကုန်မြို့မှာဆွေးနွေးဖို့ရှိနေပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်